ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှင်ရှ ပြည်မှုကြောင့်မလ၃၀တနေ့ကစပြီးဒီနေ့ကုန်အထိမြို့သားညီလာခံကိုရိုက်ဆိုင်ဖို့မြန်မာစစ်စုရကဂျီနာကေရာရဲ့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးနဲ့ပတ်သက်လို့နိုင်ငံတကာကတန်တရားနဲ့ရှုမြင်နေတာကိုပယ်ပျောက်စေဖို့တက္ကသိုလ်2003ခုကဂျီနာကေရဲ့အချက်9ချက်ပါလမ်းညွှန်မေးပုံရဲ့အချိန်စရာကိုချပြဖို့ကိုတိုက်တွန်းသွားပါတယ်။တွင်မှုချုပ်ရဲ့တွဲပယ်ပြောခွင့်ရပုဂ္ဂိုလ်စတ
recent decision to adjourn the National Convention, the Secretary General urges the Myanmar authorities, in light of their public commitment,
ကောင်းတဲ့ဖော်မဲ့အချင်းစရာကဘယ်လိုရှိတယ်ဆိုတာချပြဖို့တိုက်တွန်းပါတယ်။ဒါမှလည်းဒီဖော်ဆောင်မှုနဲ့ပတ်သက်လို့အစိုးရရဲ့ရည်ရွယ်ချက်ကဘယ်လိုရှိတယ်ဆိုတာချပြဖို့တိုက်တွန်းပါတယ်။ဒါမှလည်းဒီဖော်ဆောင်မှုနဲ့ပတ်သက်ပြီးရှိနေတဲ့မသေးချာမရေရာမှုတွေပပျောက်စေမှာပါ။ဒါပြင်မြို့သားပြည်လဲရင်ကြားစီရေးရည်ရွယ်တဲ့စစ်မှန်တဲ့နိုင်ငံရေးအခြေအတင်ဆွေးနွေးမှုတွေကို တိုင်းရင်းသားအုပ်စုအလုံးရဲ့ကိုယ်စားလှယ်တွင်နှင့်ပြည်လူချင်းအပြင်လေမြန်မာအာဏာပိုင်များနေနှင့်တိုင်းရင်းသားအချင်းချင်းကြားချစ်ချီစီလုံးရေးနှင့်နိုင်ငံရေးတည်ငြိမ်မှုကိုတိုးမြင့်အောင်ပြုလုပ်ဖို့လဲအတွေးမှုချုပ်ကတိုက်တွန်းလိုက်ပါတယ်။တက္ကသိုလ်2026မေလတပင်းအရေးခင်ပြီးနေအိမ်မှအကျယ်ကျွတ်ချထားခြင်းခံရရသူမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်၊
Furthermore, the Secretary General reiterates the need for the remaining constraints on all political leaders to be lifted.
Offices of the National
ဒီကောက်ခံကိုယ်စားလှယ်များအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးပြန်လှည့်ပေးဖို့လိုအပ်တယ်ဆိုတာကိုတွင်းရမှုချုပ်ကထပ်လောင်းတိုက်တွန်းအပ်ပါတယ်။ဒါပြင်မြန်မာစစ်စုရကနိုင်ငံတွင်းလာရောက်ခွင့်မပြုခဲ့တဲ့ကုလသမဂ္ဂထူးကိုယ်စားလှယ်ရဇာလီအစ်မိုင်းကိုလည်းမြန်မာနိုင်ငံကိုသွားရောက်ခွင့်ပြုဖို့ကိုမစ္စတာအာနန်ကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းမစ္စတာဒူဂျာရစ်က
The Secretary General also calls on the Myanmar authorities to allow his special envoy Razali Ismail to return to the country as soon as possible.
ဒါပြင်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှာကိုအလင်းအမြန်ပြုလုပ်ဖို့ရောင်းရင်းအာဆီယံအဖွဲ့ဝင်နိုင်ငံများရဲ့စေတနာထားတဲ့ကြံပေးချက်ကိုလည်းမြန်မာအာဏာပိုင်တွေကဂရုစိုက်ဖို့ထပ်ဆင့်တိုက်တွန်းလိုပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုများဖော်ဆောင်ရမှာနှိကွေမှုနှင့်လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကြောင့်မြန်မာအင်းကြီးချင်းအာဆီယံနိုင် ဖြစ်ပါလေ။